ဗြိတိန်မှာလက်ရှိကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတရုတ်ကိုလူနှစ်သိန်းထိုးနှံပေးနေရကနေဆက်ပြီးတော့တပတ်မှာလူနှစ်သန်းအထိထိုးနှံပေးနိုင်မှုစီစဉ်နေပါတယ်။ယောဂကုသနိုင်ခြင်းများသူတွေကို February လအနေလောက်မှာနောက်ဆုံးထားပြီးတော့ကာကွယ်ဆေးထိုးနှံဖို့လိုအပ်တယ်လို့ဒီသတင်းပတ်ထဲကာကွယ်ဆေးထိုးနှံပေးတဲ့စင်တာကြီးတွေကိုဖွင့်လှစ်သွားမယ်လို့လည်းကျန်းမာရေးဝန်ကြီး Matt Hancock ကဒီကနေ့ပြောပါတယ်။COVID-19 ကာကွယ်ဆေးထိုးနှံဖို့ဆုံးဖြတ်ချက်ကအမျိုးသားရေးကျင့်ဝတ်နဲ့သက်ဆိုင်တယ်လို့ပုတ်ရဟန်မင်းကြီး Francis ကပြောပါတယ်။ဒါကမိမိကျန်းမာရေးအတွက်အပြင်အသက်နဲ့ပါအလဲအထလုပ်ရမယ့်ကိစ္စဖြစ်တယ်လို့တခြားသူတွေအသက်အန္တရာယ်နဲ့လည်းသက်ဆိုင်တယ်လို့ပုတ်ရဟန်မင်းကြီးကအီတလီရုပ်သံကိုပြောတာပါ။ Vatican City မှာဒီသတင်းပတ်ထဲကာကွယ်ဆေးပြီးဆက်ပြီးတော့ထိုးနှံဖို့ပြင်ဆင်ထားပြီးပုတ်ရဟန်မင်းကြီး Francis ကိုယ်တိုင်ဆေးထိုးခံဖို့စီစဉ်ပေးထားပြီးဖြစ်တယ်လို့လည်းသူကပြောပါတယ်။Johns Hopkins Coronavirus ဥက္ကဋ္ဌစင်တာစီရင်ရေးအရအခုထိတကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူ86တန်းကျော်ရှိပါတယ်။အမေရိကန်နိုင်ငံမှာ COVID-19 ကူးစက်သူ22တန်းကျော်နဲ့ကူးစက်မှုနှုန်းအများဆုံးဖြစ်ပြီးအိန္ဒိယက10တန်းကျော်နဲ့ဘရာဇီးမှာ8တန်းကျော်ရောဂါကူးစက်ခံထားရပါတယ်ရှင်။